ကချင်ပြည်နယ်မှာကျင်းပနေတဲ့တိုင်းရင်းသားတွေရဲ့ညီလာခံအကြောင်းကိုဆက်လက်တင်ပြပေးပါမယ်။ကချင်ပြည်နယ်လိုင်စာမြို့မှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစုံညီလာခံတတိယနေ့အတွင်းတနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစေးဖော်ဆောင်တဲ့အခါဘလို့အချက်တွေပါဝင်သင့်တယ်ဘလို့အကောင့်ထဲပေါ်ရမယ်ဆိုတာတွေကိုတိုင်းရင်းသားခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်။အပြစ်ရရေးအတွက်သဘောတူညီချက်ရရှိပြီးမြမအစိုးရနဲ့တွေ့ဆုံဆွေးနွေးကြတဲ့အခါမှာတော့ကုလသမဂ္ဂနဲ့တရုတ်အစိုးရကိုယ်စားလှယ်တွေကိုဖိတ်ကြားဖို့အတွက်စီစဉ်ထားတယ်လို့ဆိုပါတယ်။ပြေဆုံးကိုတော့ကိုရိုင်းသတင်းသွားယူနေတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးရမယ်ခင်ဗျာ
။တင်ငံလုံးအတိုင်းအတာနဲ့အပြစ်ခရစေးရေးကိုဘလို့ပုံဖော်ကြမလဲဆိုတာနဲ့ပတ်သက်လို့မတူညီတဲ့တိုင်းရင်းသားအုပ်စုအဖွဲ့တွေကတင်ပြလာကြတာကြောင့်ဒီပေါ်မှာအခြေတင်ဆွေးနွေးစရာတွေဖြစ်လာခဲ့တာပါ။အဓိကအားဖြင့်တော့ဒီဆွေးနွေးပွဲမှာ UNFC နဲ့ WGC လို့ခေါ်တဲ့လုပ်ငန်းအဖွဲ့ကော်မတီကတင်သွင်းလာတဲ့အဆိုပြုချက်နှစ်ခုကိုဆွေးနွေးကြတာဖြစ်ပါတယ်။ UNFC ကအဆိုပြုထားတဲ့မူကျန်းကိုပဲအတီးပြုတ်လုံဆောင်သွားဖို့သဘောတူခဲ့ကြတယ်လို့ UNFC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အတွင်းရေးမှူးနှစ်ဦးမူကြီးခွန်အုတ်ကာကပြောပါတယ
်တနင်္ဂနွေလုံးတိုင်းတာအပြစ်ခရစေးရေးဆိုင်ရာဘုံသဘောထားရည်တည်ချက်ဒါမှမဟုတ်ဘုံသဘောတူညီချက်အဲ့ဒါတော့ရပြီအတီးလည်းပြုတ်ပြီအဲ့ဒီအပေါ်မှာတော့ C18 ဖွဲ့ကတော့ညီညွတ်တယ်အဲ့ဒီ our nationwide ceasefire coordinating team NCCT ဘောလေအဲ့ဒါကိုလည်းပဲလက်တလောတော့ဖွဲ့ဖို့လိုမယ်နောက်တစ်ခုကဒီဒါနဲ့တစ်ဆက်တည်းပေါ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲဖြစ်လာမယ်နောက်ထပ်ပင်လုံကဲတို့ညီလာခံကြီးတွေဖြစ်လာမယ်အဲ့ဒီလိုပွဲမှာလည်းကျွန်တော်တို့ရဲ့တိုင်းရင်းသားတွေကိုစားပြုနိုင်မယ်နိုင်ငံရေးဦးဆောင်ဖွဲ့ဒီလိုမျိုးလည်းဦးစီးဖွဲ့ပါလေအဲ့ဒါကိုပါဒီမှာတပါတယ်လူဆောင်တော့မှဖွဲ့ဖို့ဆိုတဲ့အဆိုတွေလည်းရှိတယ်။တချို့ကတော့အစ်ဒီကဖွဲ့ဖို့နည်းနည်းစောသေးတယ်လို့အဆိုရှိတယ်။တချို့ကြတော့လည်းဒီလိုဆောင်တော့မှအခွင့်အရေးယူတော့ဖွဲ့သင့်တယ်လို့ပြောတဲ့လူရှိတယ်။အဲ့ဒါအစ်ဒီမှာတော့နည်းနည်းလေးကျွန်တော်တို့မတင်မကြဖြစ်နေသေးတယ
်။အခုရရှိလိုက်တဲ့သဘောတူညီချက်အရမြမအစိုးရနဲ့အပြစ်ခတ်ရစေးရေးဆိုင်ရာဆွေးနွေးပွဲတွေပြစီပြီးလက်မှတ်ထိုးပြီးသွားရင်ရပောင်60အတွင်းနိုင်ငံရေးမှုပေါင်းကိုအတည်ပြုမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံရေးမူပေါင်းအတီးပြူပြီးရ60အကြာမှာနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာအစိုးရကပြောထားတဲ့တနင်္ဂနွေဆိုင်ရာအပြစ်ခတ်ရစဲရေးသဘောတူညီချက်ကိုနိုဝင်ဘာလအတွင်းလက်မှတ်ထိုးဖို့ဆိုတာကတော့သိပ်မလွယ်ဘူးလို့ဆိုပါတယ
်။နိုဝင်ဘာလအမီမမီတော့တော့မပြောနိုင်ဘူး။ဘာလို့ကျွန်တော်တို့ဘက်ကတော့ဒီအချိန်မျိုးနဲ့ကန့်ညင်ရင်ကျွန်တော်တို့အားလုံးအဆင်သင့်ရှိတယ်လို့တင်ပြရမှာပဲ။၄ရက်နေ့မှာတင်ပြရမှာပဲ။တင်ပြတဲ့ချိန်မှာဟိုအမင်းတို့ဘက်ကတပြိုင်နက်တည်းဒီအပြေပေးဖို့တော့အခက်အခဲရှိနေမယ်ဒါကြောင့်အဲ့ဒီမှာအပြန်လာညှိနှိုင်းတာရှိနိုင်တယ်အဲ့ဒီလိုတော့မှန်တာပေါ့အဲ့ဒီလိုတော့ခတ်တုတ်တုတ်သွားအချိန်မဆွဲတဲ့နီးပေါ့ဗျာအချိန်ဆွဲလို့ရှိရင်ကြာရင်ကျွန်တော်တို့ဒီအပြည့်ရထားတဲ့အဖွဲ့အစည်းတွေမှာထိခိုက်နှံ့နှံ့မှုတွေရှိတယ်လူတွေပျက်စီးရွယွမှုရှိတယ်အနေမြေတွေကျုံသွားနိုင်တယ်ဒါကြောင့်ဒါတွေကိုနိုင်ငံရေးသဘောတူညီချက်ရရေးကိုခတ်တော့တက်လို့ဖို့ဆိုတဲ့အချိန်တိုင်းတော့ခြားတာလားရှိတယ
်ဘုံအခုဆိုလို့ရှိရင်ရေးပွဲအပြင်အခုတိုင်းရင်းသားအဖွဲ့အစည်းတွေကနေပြီးတော့ဒီဘုံသဘောတူညီချက်တခုရသွားပြီပေါ့နော
်ရသွားပြီဆက်စဲ
ဆိုတော့အစိုးရဘက်ကရှိတဲ့ proposal ရှိမယ်ဘုံမျိုးဘက်ကတိုင်းရင်းသားကောင်းဆောင်တွေဘက်ကနေတင်သွင်းတဲ့ proposal ရှိတယ်ဒီနှစ်ခုပဲကြံတော့တာလားအခုက
ကြံတော့ proposal ရှိသေးလားမရှိတော့ဘူးခင်ဗျအကြံမရှိတော့ဘူးဒီအခုနောက်ဆုံးဘုံသဘောတူညီချက်ရှိတဲ့အခါကျတော့အရင်ကျွန်တော်တို့ UFC ရဲ့ဘုံသဘောတူချက်တို့အရင်ဟို WG စီကတင်လာတဲ့ framework တို့ကမရှိတော့ဘူးအဲ့ဒါတွေခဏရုပ်သိမ်းပြက်ပြဲထားပြီးတော့အခုဒီမူတစ်ခုကိုပဲအားလုံးစုပေါင်းပြီးတော့တာဝန်ခံဖို့တာဝန်ယူဖို့ကိုစားပြုပြီးတော့အကင်တွယ်ဖို့ဒီအခြေခံရှိတယ်နောက်တစ်ခုက special ဖွဲ့မှာဘယ်ဖွဲ့ကမှခွဲပြီးတော့အရင်ထိုးတာတို့နောက်ကျထိုးတာတို့မရှိဘဲနဲ့သဘောတူတယ်လက်မှတ်ထိုးတယ်ဆိုရင်အားလုံးထိုးမယ်မထိုးသေးဘူးဆိုလည်းအားလုံးမထိုးသေးဘူး။ဘာကြောင့်လဲဆိုတော့တချို့ထိုးပြီးတော့တချို့ကြံရင်ကြံတဲ့အဖွဲ့ကတော့အကြီးကျယ်တိုက်တာလေ။အဲ့ဒါကြောင့်အကြီးကျယ်တိုက်တာမျိုးရှိတော့အားလုံးမထိုးသေးရင်လည်းမထိုးနဲ့။အားလုံးထိုးရင်လည်းထိုး။အဲ့ဒီမူကိုတော့ကျွန်တော်ချတာ။
ဆိုတော့အခုတန်းဆိုလို့ရှိရင်အရင်တိုင်းသားတစ်ဖွဲ့ကြီးစီနဲ့ဒီအစိုးရကြားထဲမှာထိုးထားတဲ့သဘောတူညီချက်ဒီအားလုံး override ဖြစ်သွားပြီဆိုတဲ့သဘောလား
။ override လည်းဖြစ်တယ်နောက်ပြီးတော့ reconfirm လည်းပြန်လုပ်တယ်။ဘာကြောင့်လဲဆိုတော့ဒီသဘောတူချက်တည်းမှာပဲအခုရထားတဲ့ဘုံသဘောတူချက်တည်းမှာပဲရခင်ရထားတဲ့ပြည်နယ်ဆင့်သဘောတူချက်တွေပြည်တော်စုဆင့်သဘောတူချက်တွေကိုထပ်လောင်းအတည်ပြုပြီးတော့အဲ့ဒီသဘောတူချက်တည်းမှာပါတဲ့အချက်လက်တွေကိုလည်းဆက်လက်ကောင်းထည်ပေါ်ဖို့ဆိုတာဒီထက်မှာပြန်ထည့်ထားတယ်
။ဒိုင်ဆန်မျိုးမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်းစုံညီလာခံကိုတက်နေကြတဲ့တိုင်းရင်းသားခေါင်းဆောင်တွေဟာပြည်ချင်းမျိုးမှာနိုဝင်ဘာလ၄ရက်နေ့မှာစတင်မဲ့ အစိုးရနဲ့အပြစ်ခံရစေးဆိုင်ရာဆွေးနွေးပွဲကိုဆက်တက်ကြမှာဖြစ်ပါတယ်ခင်ဗျာ။